ရန်ကုန်လင်းစိတ်ဒုချက်ကြီးဒေါ်လာတန်း300တန်းကန်ထရိုက်ရဖို့လျှောက်ထားတဲ့ကုမ္ပဏီခုနှစ်ခုရှိပါတယ်။ဒီအထက်ကတင့်တော်တဲ့ကုမ္ပဏီတစ်ခုကိုကမ္ဘာစံချိန်အတိုင်းရွေးချယ်နိုင်အောင်အစိုးရကကျွမ်းကျင်သူတွေကိုတာဝန်ပေးပြီးစီစစ်ခိုင်းပါတယ်။အရေးအတွေးလိုက်ကုမ္ပဏီခုနှစ်ခုကိုတန်းစီတဲ့အခါမှာအရှောင်းဝေါ်ကုမ္ပဏီကသရုပ်ထရပါတယ်။ဒါပေမဲ့သူ့အထက်ကနိုင်ငံခြားကုမ္ပဏီကြီး3ခုကိုကျော်ပြီးအရှောင်းဝေါ်ကိုဒေါ်လာတန်း300တန်းလုပ်ငန်းချပေးလိုက်လို့ကျွမ်းကျင်သူအကဲဖြတ်ပြီးအံ့ဩရကြောင်းဩဂုတ်လ12ရက်နေ့တုန်း The Wall Street Journal မှာဖော်ပြပါတယ်။အရှောင်းဝေါ်ဟာကွယ်လွန်သူဗိမ်းပြင်းလော်စင်ဟန်ရဲ့သားဥထုမြန်နိုင်ရဲ့ကုမ္ပဏီဖြစ်ပြီးအမေရိကန်တန်ခတ်တာကိုခန်းနေရစေဖြစ်ပါတယ်။အေချာဝေါ်ဟာရန်ကုန်လေစိတ်မှာဝန်ဆောင်လုပ်ငန်းကိုတာဝန်ယူလုပ်ကိုင်နေသူဖြစ်လို့လေစိတ်တိုးချဲ့ဖို့ကန်ထရိုက်ပေးရတာလို့ဆိုပါတယ်။ဒါလို့ဆိုရင်ရှောက်ရွာကော်ပြီးကျွမ်းကျင်သူငားရာဟာအယောင်ဆောင်ဟန်ပြပြီးလိမ့်နေပြပြတဲ့သဘောမျိုးဖြစ်နေပါတယ်။ဒါကိုကြည့်ရင်စေအစိုးရကမှကြီးပွားချမ်းသာလာကြတဲ့ခရိုနီသေးတွေဟာအရသာအစိုးရလက်ထက်မှာလေအရင်လိုပဲအခွင့်အရေးခံစားနိုင်တယ်လို့ဖြစ်နေပါတယ
်။ဒီကံပြောပါတီပူတွဲဥက္ကဋ္ဌဦးထေဦးကတော့ခရိုနီတထေးရှိဖို့အလွန်လိုအပ်ကြောင်း VOY နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။ဟုတ်ပါတယ်။ခရိုနီတွေနဲ့ကိုင်းကျွန်းမီကျွန်းကိုင်းမီအပြန်အလှန်မှီခိုနေသူတွေအဖို့ကတော့ခရိုနီဟာအရေးကြီးပါတယ်။တကယ်တော့နေပြည်တော်ဆိုတာဟာအခွင့်အရေးခံစားရတဲ့ခရိုနီတွေနဲ့တရုတ်ကတိစောက်ထားတဲ့မျိုးဖြစ်ပါတယ်။စစ်အစိုးရညီကုန်းချုပ်ခါနီးမှာပုဂ္ဂလိကပိုင်လို့တော့နိုင်ငံပိုင်လုပ်ငန်းအတော်များများခရိုနီတွေလက်ထဲရောက်သွားပါတယ်ခရိုနီတွေနဲ့ဗိုလ်ချုပ်တွေဝေစားမျှစာလုပ်ကြပါတယ်ဗိုလ်ချုပ်မိသားစုအကျိုးစီးပွားကိုခရိုနီကမြင့်တင်ပေးလို့စစ်ကောင်းဆောင်ပိုင်းဟာကလေးကျွယ်တထေးဖြစ်ကုန်ပါတယ်မြန်မာပြည်မှာအခွန်အများဆုံးပေးသူဟာခရိုနီတထေးဖြစ်တဲ့အတွက်အချမ်းသာဆုံးလူတစုဖြစ်လာပါတယ
်စေအစိုးရကစီးပွားရေးစနစ်ဆိုတာခရိုနီတွေနဲ့အာဏာပိုင်အတိုင်းအဝိုင်းအပြင်းအယူလုပ်ပြီးစီမံချက်အကောင့်ထေပေါ်တဲ့နည်းဖြစ်ပါလေ။ဗိုလ်ချုပ်မှုကြီးခိုင်းတာကိုလုတ်ပိတ်နိုင်တဲ့ခရိုနီတွေဟာအခွင့်အရေးခံစားရတဲ့အတွက်နေချင်းညာချင်းကြီးပွားချမ်းသာလာကြပါတယ်။ဘဏ်လုပ်ငန်း၊စောက်လုပ်ရေး၊အင်ချမ်းရေး၊ကုန်သွယ်ရေး၊တင်ရဇာတ၊သစ်လုပ်ငန်း၊ဒေယူပို့ဆောင်ရေး၊စွမ်းအင်၊စိုက်ပျိုးရေး၊အဖျော်ပြမကာ၊ဟိုတယ်နဲ့ခီးသွွားလုပ်ငန်းစတာတွေမှာခရိုနီတစ်သေးတွေကနေရာယူပြီးချမ်းသာလာကြပြီမဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်တော့အခုမဖြစ်ခဲ့ပါဘူး။ဒါပေမဲ့မြန်မာစီးပွားရေးလောကရဲ့အထာကိုသိနေတာဟာခရိုနီတွေရဲ့အာသာကြီးဖြစ်တယ်လို့တချို့ကမြင်ပါတယ်။ဒါကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေမှာခရိုနီတွေကိုအသုံးချဖို့ဆွေးနွေးလာကြပါတယ်
။ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်နဲ့တရားမျှတစွာပြန်ဆန်ရေးစနစ်အကောင့်ထည့်ဖော်ရမှာခရိုနီအရင်းရှင်တွေကိုဝိုင်းပယ်ထားတာမျိုးမလုပ်တင်ဘူးလို့သူတေသည်စတူဝတ်လာကင်ကဇူလိုင်လ22ရက်နေ့ထုတ်မြန်မာတိုက်ခွန်းစာရမ်းမှာဖော်ပြထားပါတယ်။ပြုပြင်ရေးမှာပါဝင်ပြီးစားသုံးသူတွေကိုအဓိကထားတဲ့တာဝန်သည့်ခရိုနီပေါ်ထွက်လာတာရှိတယ်လို့အခွင့်အထူးခံခရိုနီလည်းရှိနေပါတယ်။အခြေခံအဆောက်အအုံတိဆောက်ရမှာခရိုနီတွေကိုတုံးနိုင်ပါတယ်။ဒါကြောင့်အစိုးရနဲ့ပုဂ္ဂလိကဖက်ဆက်လုပ်တဲ့စီမံချက်တွေအကောင်အထည်ဖော်ဖို့အကြံပေးထားပါတယ်။ခရိုနီတွေမှာသဘောထားအမျိုးမျိုးရှိတာမို့တင့်တော်တဲ့ခရိုနီကိုအစိုးရကရွေးရမယ်လို့ဆိုပါတယ်။အာရှအခြေခံအဆောက်အအုံဘဏ်တည်ထောင်တာကိုအခွင့်ကောင်းယူပြီးလုပ်ငန်းစနိုင်ကြောင်းစတူဝတ်လာကင်ကသုံးသပ်ပါတယ်
။စီအစိုးရနဲ့အပေးအယူလုပ်တဲ့ခရိုနီတွေဟာတိုင်းပြည်စီးပွားရေးတိုးတက်ဖွံ့ဖြိုးအောင်မလုပ်နိုင်ခဲ့ပါဘူး။ဒါပေမဲ့သူတို့မှလုပ်နိုင်တဲ့အင်အားရှိပါတယ်။ဒါကြောင့်ခရိုနီအတော်များများပြုရင်ရေးပါပါဝင်ဖို့ပြင်ဆင်လာကြပါတယ်။အများအစွန်းများတဲ့သင်္ဟဇာတ်တန်းနဲ့ကုန်သွယ်ရေးတွေမကဘဲတိုးတက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းမှာတာဝန်သိစွာခရိုနီတွေပါဝင်လာနိုင်အောင်အစိုးရကအားပေးတဲ့လို့စီးပွားရေးပညာရှင်တိုရှိရှိရိုကူတိုနဲ့ဦးအောင်မင်းကအကြံပေးထားပါတယ်။အခွင့်အရေးမပေးဘဲခရိုနီကိုအသုံးပြုလို့ဖြစ်ပါတယ်။အစိုးရပေးတဲ့အခွင့်အရေးကိုခံစားပြီးကြီးပွားချမ်းသာတဲ့ခရိုနီကအများစုဖြစ်ပြီးမဲ့တာဒူညီမြပြန်ဆိုင်ပြီးပုံမှန်စီးပွားရေးလုပ်ချင်သူခရိုနီတွေကပေါ်ပေါက်လာနိုင်ပါတယ်။ရတအစိုးရကမှာအလုတ္တမအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းကိုခရိုနီတွေမြင့်တင်နိုင်ပါတယ်။လူမှုပရဟိတလုပ်ငန်းမှာတော့ခရိုနီတွေရဲ့အလူငွေဟာသူတို့ရထားတဲ့ဥစ္စာဒဏ္ဍာရီနဲ့ရှင်လိုက်ရင်အလွန်နှေးပါနေပါတယ်။ခရိုနီတွေဟာလူကြီးအုပ်အရင်းရှင်ဖြစ်လာမလား၊ဒါမှမဟုတ်လေနိုင်ငံကိုဖွံ့ဖြိုးစေမယ့်လုပ်ငန်းရှင်ဖြစ်လာမလားဆိုတာကိုတော့အချိန်အတော်ကြာမှသိနိုင်ပါလိမ့်မယ်ခင်ဗျာ။